မနေ့ကတနင်္လာနေ့တုန်းကအမ်နက်စတီအင်တာနေရှင်နယ်အေအိုင်ဖွဲ့ကအစီရင်ခံစားတစောင်ထုတ်ပြန်ခဲ့တာမှာရခိုင်ပြည်နယ်တွင်းကပြည်ပခါတွေကိုဖြေရှင်းရမှာမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေပေါ်ပြစ်မှတ်ထားပြီးစနစ်တကျနဲ့အကြီးအကျယ်တိုက်ခိုက်မှုတွေနဲ့လူသားမဆန်တဲ့ပြစ်မှုတွေကျူးလွန်နေလို့ရေးသားဖော်ပြထားပါတယ်။ဒီအစီရင်ခံစာကိုအေအိုင်ဖွဲ့ကအော်တိုဘာလကနေပြီးတော့ ထားတဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်တခြားပုဂ္ဂိုလ်တွေအနေနဲ့ကတော့လူခွင့်ရေးစောင့်ကြည့်သူတွေ၊လူခွင့်ရေးဆိုင်ရာဝန်ထမ်းတွေ၊စာနယ်ဇင်းသမားတွေနဲ့ရိုဟင်ဂျာခေါင်းဆောင်တွေကိုလည်းမေးမြန်းခဲ့တယ်လို့ဖော်ပြထားပါတယ်။အဓိကအင်တာဗျူးတွေအတွက်ကတော့မြန်မာအစိုးရကရခိုင်ပြည်နယ်အတွင်းဝင်ရောက်ခွင့်ကိုကန့်သတ်ပိတ်ပင်ထားတဲ့အတွက်နိုင်ငံပြင်ပကနေတယ်လီဖုန်းနဲ့မေးမြန်းခဲ့ရတဲ့အကြောင်း AI အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါရတယ်။ဒါ့အပြင်လူခွင့်ရေးချိုးဖောက်မှုရှိတယ်ဆိုတဲ့ပြောကြားချက်တွေကိုမြန်မာအစိုးရကညှင်းဆိုနေတယ်လို့အစီရင်ခံစာရေးသားသူ Amnesty International အဖွဲ့ကသူတည်တီ Laura Hain ကအခုလိုပြောပါရတယ်။
They're accusing the international community of exacerbating the situation, of inflaming tensions, and they're accusing the Rohingyas who are trying to speak out about this of fabricating
things. ကိုကြီးထောက်ပံ့မှုတွေရအောင်အကြမ်းဖက်မှုတွေဖြစ်နေပါတယ်ဆိုပြီးလှုပ်ကြံပြောဆိုနေတယ်လို့စွပ်စွဲပါတယ်။တစ်ချိန်တည်းမှာအစိုးရကရခိုင်ပြည်နယ်ရဲ့ဘသူကိုမှတွားခွင့်မပေးပါဘူး။အောက်တိုဘာလ9ရက်ထဲကတီးခြားလွတ်လပ်တဲ့နိုင်ငံတကာလေးလာသူဘသူမှတွားလို့မရတာပါ။ကျမတို့စုံစမ်းသိရှိမှတ်တမ်းတင်နိုင်တဲ့အတိုင်းဆိုရင်ရိုဟင်ဂျာဖြစ်တာကြောင့်ရောသူတို့ဘာသာယုံကြည်ကိုးကွယ်မှုကြောင့်မှာသူတို့အပေါ်ပြစ်မှတ်ထားအခွင့်အရေးချိုးဖောက်မှုတွေဖြစ်နေတယ်ဆိုတာရှင်းပါတယ်။လူသားမဆန်တဲ့ပြစ်မှုတွေလို့ပြောရတော့တဲ့အထိပြစ်မှုကျူးလွန်နေတာတွေဖြစ်တယ်လို့ကျမတို့ပြောလို့ရပါတယ်
။ရိုဟင်ဂျာတွေပေါ်အခုလိုအဓိကထားတိုက်ခိုက်နေမှုတွေကိုစစ်တပ်ကလုပ်နေတာဖြစ်တဲ့အကြောင်း AI ရဲ့အစီရင်ခံစာရေးသားသူကပြောပါတယ်
။ We need the military because it is the military that are committing most of the violations that we've documented. We need them to stop what they're doing and we need huge international.
ကျမတို့မှတ်တမ်းတင်နိုင်ခဲ့တဲ့အကြမ်းဖက်မှုအများစုကိုစစ်တပ်ကကျူးလွန်တာဖြစ်တဲ့အတွက်စစ်တပ်အနေနဲ့အခုလိုလုပ်နေတာတွေရှက်သွားအောင်လုပ်ဖို့လိုအပ်ပါတယ်။ရှက်သွားအောင်အတွက်လည်းနိုင်ငံတကာကဖိအားတွေအများကြီးလိုအပ်ပါတယ်။အဲဒီသူတွေအတွက်လူသားချင်းစာနာတဲ့အထောက်အပံ့အကူအညီတွေပေးနိုင်ဖို့လည်းလိုအပ်ပါတယ်။ရခိုင်ပြည်နယ်ထဲမှာရှိတဲ့ဘဲအတိုင်းဝိုင်းအတွက်မှအကူအညီပေးတဲ့အဖွဲ့အစည်းတွေမကူညီနိုင်တာကနှစ်လခွဲလောက်ရှိပါပြီ။အထူးသဖြင့်နယ်မြေရှင်းလင်းရေးလုပ်နေတယ်လို့ဆိုတဲ့နေရာတွေကရိုဟင်ဂျာတွေအတွက်အကူအညီတွေမပေးနိုင်ပါဘူး။
နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရအဖွဲ့ကတော့ရခိုင်ပြည်နယ်အတွင်းတရားဥပဒေနဲ့အညီပြင်ဆင်ဆောင်ရွက်မယ့်အကြောင်းဒီဇိုင်းမှတ်မှတ်ပြောလာနေတာပါ။ဒါပေမဲ့ဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်ရဲ့ဆောင်ရွက်မှုတွေပေါ်မှာတားဆီးနိုင်ခြင်းမရှိဘူးလို့ AI အဖွဲ့ကသုံးသပ်ပါတယ်။
Aung San Suu Kyi, who is the country's de facto leader, has, as we see it, failed in her political and her moral responsibility to condemn human rights violations.
နိုင်ငံရေးကောင်းဆောင်လို့ပြောနိုင်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရေးအရာရောကျင့်ဝတ်သိက္ခာပိုင်းဆိုင်ရာတာဝန်အရာပါလူခွင့်ရေးချိုးဖောက်မှုတွေကိုအပြစ်တင်ဖို့ပြက်ကွက်နေတယ်လို့ကျမတို့ကမြင်ပါတယ်။တစ်ချိန်တည်းမှာပဲသူ့ရဲ့အရသာအစိုးရအနေနဲ့စစ်တပ်အပေါ်မှာလွှမ်းမိုးနိုင်ခြင်းမရှိတာကိုလည်းကျမတို့ကနားလည်ပါတယ်။စစ်တပ်ကအရက်ဖက်ထိန်းချုပ်မှုအပြင်မှာတီးခြားဆောင်ရွက်နေတာပါနိုင်ငံထဲမှာစစ်တပ်ရဲ့အာဏာအဲ့ဒီလောက်များနေသမျှအခုလိုပြဿနာမျိုးထပ်ဖြစ်နေမှာကိုမြင်ရအောင်ပါပ
ါမြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းအသွာအလာကန့်သတ်ထားတာတွေကိုအဆုံးသတ်ပြီးလူခွင့်ရေးအဖွဲ့တွေသတင်းသမားတွေနဲ့အထူးသဖြင့်အကူအညီပေးရေးအဖွဲ့တွေကိုဝင်ရောက်ခွင့်ပြုဖို့နဲ့အတူအပြစ်ကျူးလွန်သူတွေကိုလည်းတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ AI လူခွင့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်ရှင်